Welcome to the Voice of America in Burmese.
ပြောရှင်ချမ်းမြေ့စရာမင်္ဂလာနှစ်သစ်ဖြစ်ပါစေရှင်။ VOA American တန်ရဲ့2015ခုနှစ် January 1ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ7 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ငင်းချင်းချင်းပြည်ဆောင်ချင်းတွေကိုစောင့်ခြင်းပေးမဲ့နှစ်သက်အခါသမယဖြစ်ကြပါစေရှင်။ကျမကသင်္ကီထိုက်ပါ။ကဘာတလောမှာ2015နှစ်သစ်ကူပွဲတော်တွေကိုစီစီကာကာကျင်းပခဲ့ပါတယ်။တရုတ်မှာတော့နှစ်ကူပွဲတော်မှာလူအုပ်ပြီးတာကြောင့်ဒါဇင်နဲ့ချီပြီးတော့သေဆုံးခဲ့ရပါတယ်။တောင်ကိုရီးယားနဲ့ဆွေးနွေးလိုတဲ့လူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကနှစ်သစ်ကူမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးပါမယ်ရှင်။
အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မိမြန်ချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့2014ခုနှစ်ချုပ်မိန့်ခွန်းမှာဘလို့အကြောင်းအရာကိုအဓိကထားပြောကြားခဲ့ပါသလဲ
။နိုင်ငံရေးအင်အားစုများအနေနဲ့ရွေးကောက်ပွဲနီးလမ်းတိုင်းမှာနိုင်ငံရေးကိုရှာဖွေပြီးမှန်ကန်တဲ့နိုင်ငံရေးရွေးချယ်မှုတွေပြုလုပ်ဖို့ကြိုးပမ်းနေတယ်။
2015ရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတရဲ့မိန့်ခွန်းကောက်နှုတ်ချက်နဲ့အတူတုံ့ပြန်ချက်တွေကိုလည်းတပြိုင်တည်းကြားကြရမှာပါ။အဲ့ဒီနောက်ချင်းပြည်နယ်အစိုးရကရေရှားပါမှုကြုံရတဲ့ဟာခါမျိုးအတွက်ရေအလုံလောက်ရဖို့ဆောင်ရွက်ပေးနေတဲ့အခြေအနေနဲ့တူနောက်ပိုင်းမှာတော့နှစ်သစ်ကူတည်သချင်းလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင
်။2015နှစ်သစ်စီကိုကူပြောင်းတဲ့မင်းညတို့ကတော့အမေရိကန်တို့ဟာနယူးယောက်မြို့တော် Times Square မှာနှစ်စဉ်အစဉ်အလာအတိုင်းနှစ်သစ်ကူပွဲတော်တွေကျင်းပပြီး2015နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။ Times Square ရင်ပြင်မှာစုဝေးရောက်ရှိနေကြတဲ့တိတ်နဲ့ချီတဲ့နှစ်သစ်ကိုကြိုဆိုကြသူတွေကနှစ်သစ်ကူမဲ့ညတကောင်ချိန်မတိုင်ခင်တမိနစ်အလိုမှာမြို့တော်ဝင် Beldi Blasio နဲ့သူ့မိသားစုကအီယာမာခရစ်စတယ်ဘောလုံးကြီးကိုခလုတ်နှိပ်ဖွင့်လှစ်တာကိုလည်းစောင့်ကြည့်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုတွင်ကစံတော်ချိန်မတူကြတဲ့မြို့တွေမှာလည်းနှစ်သစ်ကူပွဲတော်တွေကိုကျင်းပခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့အမေရိကန်ပြည်ထောင်စုထက်နိုင်ပိုင်းဆော့ပြီးတော့နှစ်သစ်ကိုကြိုဆိုခဲ့တာပါ။လန်ဒန်ရဲ့နာမည်ကျော် Big Ben နိုင်စင်ကြီးကနှစ်သစ်ကူပြောင်းတော့မဲ့ညတကောင်ချိန်မှာခေါလောင်ထိုးပြီးဗြိတိန်လွှတ်တော်ပေါ်မှာမီးရှူးမီးပန်းတွေပစ်ဖောက်တာကိုလန်ဒန်မြို့သူမြို့သားတွေတိတ်မြစ်ကမ်းမှာစုဝေးကြည့်ရှုခဲ့ကြပါတယ်။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာတော့ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ရာကိုပါကဘာနာကန်ချီမှာရော့ဂီတာပွဲ၃ပွဲကျင်းပခဲ့ပြီးခမန်းချီလူပေါင်းတသန်းကျော်စုဝေးကြည့်ရှုခဲ့ကြပါတယ်။စံတော်ချိန်အရနှစ်သစ်ကိုအရင်ကြိုပြီးတော့ရောင်းနှင်နေတဲ့အာရှပစိဖိတ်ဒေသတလွှားမှာလည်းနှစ်သစ်ကူပွဲတော်တွေကိုစီစီကာကာကျင်းပခဲ့ပါတယ်။နယူးဇီလန်နိုင်ငံအော့ကလန်မြို့မှာရှိတဲ့အထင်ကရစကိုင်းတာဝါကနိုင်စင်ကြီးမှာလူတွေအများအပြားစုဝေးခဲ့ကြပြီးဗုဒ္ဓဟူးနေ့ညတကောင်ရန်နှစ်သစ်ကူချင်းရေတွက်တာကိုစောင့်ကြည့်ခဲ့ကြသလိုမီးရှူးမီးပန်းတွေပစ်ပေါက်ပြီးတော့နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမှာလည်းပူနွေးတဲ့ရာသီဥတုနဲ့အတူလူပေါင်းတသန်းခွဲလောက်နှစ်ကူပွဲတော်ကိုဆင်နွှဲခဲ့ပါတယ်။ဟောင်ကောင်မှာရှိတဲ့ဗစ်တိုးရီးယားစိတ်ကံမှာလည်းမိအောင်ဆုံးနေထွန်းညိမီးရှူးမီးပန်းတွေပြစ်လွတ်ပြီးတော့နှစ်ကူးပွဲတော်ဆင်နွှဲခဲ့ပါတယ်မြို့တော်ဘေကျင်းမှာလည်းစီစီကားကားရှိခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့အဲအေးရှားလေရင်ဂျာဘာပင်လယ်တွင်ပြတ်ကျခဲ့တာကြောင့်မို့အခုနှစ်သစ်ကူကာလဂျကာတာမြို့တော်မှာဆူတောင်းမြေတာပို့သမှုကိုဦးစားပေးလှူဆောင်ခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံတွင်ကတခြားမြို့တွေမှာလည်းပုံမှန်နှစ်သစ်ကူပွဲတော်အခမ်းအနားတွေကိုဖျက်သိမ်းထားပါတယ်ရှင်
တရုတ်နိုင်ငံရှန်ဟိုင်းမှာနှစ်သစ်ကူကြိုဆိုတဲ့ပွဲအတွင်းလူအချင်းချင်းပြိမိတဲ့အတွက်လူပေါင်း35ယောက်သေဆုံးပြီးအတော်များများဒဏ်ရာရရှိသွားကြပါရယ်။မြင့်မြင့်တွေရဲ့အဆိုအရအဆောက်အဦတစ်ခုရဲ့သုံးလွာပတင်းပေါက်ကနေလူတစ်ယောက်ကကျဲချလိုက်တဲ့ငွေဆက်ကူအတူတွေကိုလိုက်လံကောက်ယူရင်းလူတွေခုလိုပြိမိသွားကြတာလို့ဆိုပါရယ်။ဒီမတော်တဆမှုကရှန်ဟိုင်းမြို့လယ်ကကြော်ကြားလာတဲ့ချောင်းရင်ရင်ပြင်ရေစာနာမှာဒေသစံတော်ချိန်ညတကောင်မတိုင်ချိန်ညတကောင်မတိုင်ခင်ချိန်အတွင်ဖြစ်ပွားသွားတာပါမြင့်မြင့်တက်တဲ့တယောက်ဖြစ်တဲ့အသက်28နှစ်အရွယ်ခရီးတင်းတင်းကတော့လူတွေဝရုံသုံးကားဖြစ်ပြီးတယောက်နဲ့တယောက်တွန်းတိုက်ပြီးငွေဆက်ကူရီကောက်ယူကြတယ်လို့ဆိုပါရယ်နောက်မှာဆက်ကူရီအတူမှန်တရီပြုမိတာလို့သူကဆက်ပြောပါရယ်သူကိုယ်တိုင်ပိုက်ဆံတရွက်ကောက်ယူလိုက်ပြီးမဲ့နောက်တော့လွင့်ပစ်လိုက်တဲ့အကြောင်းနဲ့ဒီဆက်ကူအတူတွေကိုလူကောက်ကြတဲ့အတွက်မတော်တဆမှုဖြစ်ရတာလို့ထင်ကြောင်းသူကဆက်ပြောပါရယ်လူမှုကွန်ရက်တွေမှာတွေ့ရတဲ့တပ်ပုံတွေမှာတော့အမိုက်တရိုက်အပိုင်းအစတွေကြားထဲလဲလျောင်းနေကြတဲ့ဒဏ်ရာရထားတဲ့သူတွေကိုအနည်းနာကလူတွေကအရေးပေါ်အသက်ကယ်ဆယ်ဖို့ကြိုးပမ်းနေတာကိုတွေ့ရပါတယ်။နိုင်ငံပိုင်စင်ဟွာသတင်းဌာနကတော့တည်ဆုံသူအများစုကကျောင်းသားတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ဒီမတော်တဆမှုအတွင်းလူ43ယောက်ထက်မနည်းဒဏ်ရာရသွားပါတယ်ရှင်။
ဂျာဘာပင်လယ်အတွင်းပြစ်ချခဲ့တဲ့အေအေရှားလေယာဉ်ရှာဖွေရေးလုပ်ငန်းတွေဟာရာသီဥတုဆိုးရွားတာကြောင့်ထပ်ပြီးတော့နှောင့်နှေးနေပြီးလေယာဉ်ပြည့်ရှိတဲ့နေရာကိုတွေ့ဖို့အနည်းဆုံးသတင်းတစ်ပတ်လောက်အချိန်ယူရပါလိမ့်ဦးမယ်လို့အင်ဒိုနီးရှားအရာရှိတို့ကသတိပေးပြောဆိုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာတော့ရာသီဥတုကကြည်လင်ခဲ့တာမို့ရှာဖွေရေးကိုတိုးမြှင့်လုပ်နိုင်မယ်လို့အာဏာပိုင်တို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းနေကင်းပိုင်းအရောက်မှာမိုးအပြင်းထန်ရွာသွန်းပြီးလေပြင်းတိုက်ခတ်တာကြောင့်တည်ဆုံးခဲ့သူတွေရဲ့ရုပ်အလောင်းတွေနဲ့လေရင်ပြက်ကိုရှာဖွေနေတဲ့ရဟတ်ရင်တွေပြန့်တန်းလို့မရဖြစ်ခဲ့ရပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ထုံးကရာသီဥတုဆိုးဝါးမှုကြောင့်ဂျာဘာပင်လယ်ပြင်ထဲကဘိုနီယိုကျွန်းနီလေရင်ပြက်ကျတာမှပါသွားတဲ့ခီးတယ်နဲ့လေရင်အမှုတန်းစုစုပေါင်း162ယောက်မှာအခုအချိန်ထိတော့9ဦးတို့ရဲ့ရုပ်အလောင်းတွေကိုပဲရှာဖွေရရှိသေးတာဖြစ်ပါတယ်။ဒီတဲကရုပ်အလောင်းနှစ်ခုကိုတော့အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကိုပို့ဆောင်ပြီးပါပြီ။ဒီတဲကတအုပ်ရဲ့ရုပ်အလောင်းကိုယင်ခွဲစစ်ဆေးပြီးဖြစ်တယ်လို့အာဏာပိုင်တို့ကပြောပေမဲ့ဘသူဆိုတာကိုတော့ထုတ်ဖော်မပြောဆိုသေးပါဘူး။အဓိကလေရင်ပြက်ကျတဲ့နေရာကိုရှာဖွေဖို့ကဦးစားပေးဖြစ်တယ်လို့အင်ဒိုနီးရှားလေကြောင်းလုံခြုံရေးဆိုင်ရာစုံစမ်းရေးမှုကပြောပါတယ်။ဒါပေမဲ့လည်းလေရင်ပြန့်တမ်းမှုဆိုင်ရာအချက်အလက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box ကိုတွေ့ဖို့ကတော့အနည်းဆုံးသတင်းတစ်ပတ်လောက်အချိန်ယူရမယ်လို့လည်းသူကပြောပါတယ်။ဗုဒ္ဓဟူးနေ့တော့ဝေဟင်ကနေရှာဖွေတွေ့ရှိထားတဲ့အတော်လေးတိမ်နဲ့ပင်လယ်ချမ်းမြေကကြီးမားတဲ့အရေးတစ်ခုတွေ့ထားတဲ့နေရာကိုစုံစမ်းရေးမှုတွေကအထူးကိုစိတ်ဝင်စားနေကြတာပါ။ဒါပေမဲ့လည်းဒီအရေးကြီးကပြက်ကျတဲ့လေရင်ကိုယ်တွေဖြစ်တဲ့ဆိုတဲ့ခံမှန်ပြောဆိုချက်တွေကိုအတိပြုလို့မရသေးတာကြောင့်အာဏာပိုင်တို့ချမှာတော့အခက်တွေ့နေစေဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံရဲ့ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်သူ့ဘက်ကလမ်းဖွင့်ပေးထားတယ်လို့ပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့အဆင်မြင့်တွေ့ဆုံဆွေးနွေးရေးအတွက်သူ့အနေနဲ့စဉ်းစားမယ့်အကြောင်းထုံနှန်းစင်လာအတိုင်းပြောဆိုလို့ရှိတဲ့နေတိကူမိန်ခွန်းမှာမစ္စတာကင်ဂျွန်အွန်းကထည့်သွင်းပြောဆိုသွားတာပါ။အဆင်မြင့်အစည်းအဝေးတွေလုပ်ဖို့အခြေအနေတွေတောင်ကိုရီးယားဘက်မှရှိနေရင်ဒီလိုအစည်းအဝေးတွေမလုပ်နိုင်စရာအကြောင်းမရှိပါဘူး။ဒီလိုပူးပေါင်းဆောင်ရွက်မဲ့တွေ့ဆုံဆွေးနွေးရေးတွေဖြစ်လာဖို့ကျွန်တို့ဘက်ကအသက်နိုင်ဆုံးလှုပ်ဆောင်သွားမှာပါလို့မြောက်ကိုရီးယားကောင်ဆောင်ကဆက်ပြောသွားတာပါ။မစ္စတာကင်မြက်ကလန်ချက်ကဘယ်အဆင့်ထိအကျိုးတက်ရောက်မှုရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကလန်ချက်ကတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရေးအတွက်ကလန်ချက်တွေ January လအတွင်းထွက်ပေါ်လာပြီးနောက်ပိုင်းမြောက်ကိုရီးယားဘက်ကဒီလိုပြောဆိုလာတာလည်းဖြစ်ပါတယ်။ Seoul ဘက်ကပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတော့မစ္စတာကင်မြက်ပြောဆိုချက်ကိုကြာရာပတိနေ့ကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကရိုရိုသက်သက်ပြောဆိုခဲ့တာဆိုရင်တောင်ကိုရီးယားရဲ့တွေ့ဆုံဆွေးနွေးရေးကလန်ချက်ကိုသူ့အနေနဲ့လက်ခံလိမ့်မယ်လို့ဆိုပါတယ်။ကိုရီးယားနိုင်ငံနောက်ဆုံးအဆင့်မြင့်တွေ့ဆုံဆွေးနွေးရေးတွေက February လတုန်းကကျင်းပခဲ့တာပါ။အဲ့ဒီတုန်းကဆွေးနွေးပွဲတွေကို October လအတွင်းပြန်လည်စတင်ဖို့တဘောတူခဲ့ကြပေမဲ့ဖြစ်မလာခဲ့ပါဘူး။1950အတွင်းကိုရီးယားစစ်ပွဲတွေကြောင့်ကွဲကွာသွားကြတဲ့မိသားစုတွေပြန်လည်တွေ့ဆုံရင်းအတွက်ပူးပေါင်းဆောင်ရွက်ဖို့ကိုအစဉ်အလာတိုင်းပြောဆိုဆွေးနွေးနေကြတာလည်းဖြစ်ပါရဲ့ရှင်။
ယူအေဗီကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
2015နှစ်တက်အခါသမယမှာသောရရှင်များစေရောကိုပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ရဲ့ကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ခရိုင်တွေကမင်္ဂလာဆောင်အခမ်းအနားတစ်ခုကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခံရတာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအများအပြားပါဝင်ပြီးအနည်းဆုံးလူ26ယောက်သေဆုံးခဲ့ရမှုကိုရဲတွေစုံစမ်းစစ်ဆေးနေတယ်လို့အာဖဂန်ရာရှိတို့ကပြောပါတယ်။မနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးလူ90လောက်လည်းဒဏ်ရာရခဲ့ပါတယ်။အနီးအနားမှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်အနီးကနေဒုံးကျည်နဲ့ပစ်ခတ်ခဲ့ပုံရတယ်လို့ရဲတို့ကပြောပါတယ်။အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့တွေအာဖဂန်နိုင်ငံတွင်းကစစ်ဆင်ရေးလုပ်ငန်းတွေအဆုံးသတ်လိုက်ပြီးမှဒီကနေ့ကြာသပတေးနေ့ကတော့အာဖဂန်လုံခြုံရေးကိုအာဖဂန်အာဏာပိုင်တို့တရားဝင်အပြည့်အဝတာဝန်ယူရတဲ့နေ့ဖြစ်ပါတယ်။အမေရိကန်နဲ့နေတိုးတပ်ဖွဲ့ဝင်12,000တို့ကတော့အာဖဂန်ရဲနဲ့စစ်တပ်ကိုအကြံဉာဏ်ပေးဖို့တင်နန်းတွေပေးဖို့အတွက်နိုင်ငံတွင်းမှာဆက်ပြီးတော့ရှိနေအောင်ပါပါတာလီဘန်တို့ကတော့အနောက်အုပ်စုနဲ့အာဖဂန်အစိုးရတပ်တို့နဲ့73နှစ်ကြာဖြစ်ခဲ့တဲ့စစ်အတွင်းမှာအောင်မြင်မှုရတယ်လို့ပြောဆိုနေပါတယ်အာဖဂန်ပြည်တွင်းစစ်အတွင်းနိုင်ငံခြားသားတပ်သား3,500ကြာဆုံးခဲ့တာမှာ2,200ကျော်ကအမေရိကန်တို့ဖြစ်ပါတယ်။2011ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့ကြတဲ့အယ်ခိုင်ဒါတွေကိုခိုးလုံခွင့်ပေးတဲ့တာလီဘန်တွေကိုချေမှုန်းမှုအမေရိကန်တို့အာဖဂန်နစ္စတန်ကိုရောက်ရှိခဲ့ကြတာဖြစ်ပါတယ်ရှင်။
ထိန်ထိန်ခံထားရတဲ့ Al Jazeera သတင်းထောက်၃ယောက်တို့ကိုကြားနာမှုအသစ်လုပ်ဖို့အီဂျစ်နိုင်ငံတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ကိုင်ရိုမြို့ကကဆာရှင်တရားရုံးကဂျာရာဘီနီကတရားရုံးတော်မှာကြားနာပြီးတဲ့အခါမှာဒီဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါ။ဒါပေမဲ့နောက်ထပ်ကြားနာမှုကိုဘယ်နေ့မှလုပ်မယ်ဆိုတာတော့ဖော်ပြမသွားပါဘူး။ဂျာရာဘီနီကလုပ်တဲ့အဲ့ဒီကြားနာမှုမှာထိန်ထိန်ခံထားရတဲ့ Australia နိုင်ငံသားPeter Christie, Canada နိုင်ငံသား Mohamed Famine, Egypt နိုင်ငံသား Bama Mohamed တို့ရှိမနေကြပဲသူတို့ကိုထောင်ထဲမှာပဲဆက်လက်အကျဉ်းချထားတာပါ2013ခုနှစ်ဒီဇင်ဘာလအတွင်းကိုင်ရိုမြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေတုန်းသူတို့အားလုံးအဖမ်းခံလိုက်ရတာပါ Pickpocket ခံထားရတဲ့ Muslim ညီနောင်များအဖွဲ့ကိုအကူအညီပေးတဲ့ဆွဆွဲချက်နဲ့ဇူလိုင်လထဲမှာတော့ Christie နဲ့ Famine ကို9နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပြီး Mohamed ကိုတော့ထောင်ဒဏ်10နှစ်စီအတိအကျပြစ်ဒဏ်ချမှတ်ခဲ့တာပါဖမ်းဆီးခံထားရတဲ့တရင်ထောက်တွေကိုတရားမျှတမှုမရှိတဲ့တရားစီရင်ရေးကိုဆက်လက်လှုပ်ဆောင်နေပြီးကမ္ဘာအမြင်မှာသူ့နိုင်ငံရဲ့ဂုဏ်သတင်းကိုထိခိုက်နစ်နာစေမယ့်အစားသတင်းထောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့ Al Jazeera ရဲ့ပြောခွင့်ရကတိုက်တွန်းလိုက်ပါတယ်။ Al Jazeera ကတော့သူတို့တွေဟာသတင်းပေးပို့တဲ့အလုပ်ကိုလုပ်နေကြတာဖြစ်ပြီး Muslim ညီနောင်များအဖွဲ့ကိုရယာထူးချခံရတဲ့သမရဟောင်းမိုဟာမက်မော်စီကိုပါကူညီခဲ့တာမဟုတ်ဘူးလို့အခိုင်အမာပြောဆိုနေခဲ့တာပါရှင်။
ပါကစ္စတန်ရဲ့ဆက်လုံခြုံရေးအရာရှိနှုတ်တို့ကိုအိန္ဒိယဘက်ကခြုံခိုတိုက်ခိုက်တပ်ဖြတ်ခဲ့တယ်လို့ပါကစ္စတန်တို့ကစွပ်စွဲပြောဆိုလိုက်ပါတယ်။အိန္ဒိယနယ်ဆက်လုံခြုံရေးအရာရှိတို့ကပါကစ္စတန်အရာရှိတို့ကိုပုံမှန်အလံလဲလှယ်ဖို့ဖိတ်ခေါ်ပြီးတော့အခုလိုတိုက်ခိုက်တာလို့ပါကစ္စတန်တို့ကပြောပါတယ်။မနေ့ကပါကစ္စတန်အရှေ့ပိုင်းလာဟိုးမြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းပါကစ္စတန်ဆိုရကအိန္ဒိယအကြီးအကဲအရာရှိကိုစင့်ခေါ်ပြောဆိုခဲ့ပါတယ်ရှင်။
2015ခုနှစ်ဇန်နဝါရီလ1ရက်ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့နန်လောင်တို့ကြီးညာသွားတာပါအခုလွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်အခုသမရဦးသိန်းစိန်ရဲ့2014နှစ်ချုပ်မင်ကွန်းနဲ့စာပြရစီသမရဦးသိန်းစိန်က2014ခုနှစ်အနှစ်ချုပ်ရေဒီယိုမင်ကွန်မှာ2015ခုနှစ်အတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။ဒီရွေးကောက်ပွဲကြီးမှာနိုင်ငံရေးအင်အားစုတွေအနေနဲ့ရွေးကောက်ပွဲနီလန့်အရနိုင်ငံရေးအဖြေရှာဖို့ကိုလည်းတိုက်တွန်းသွားခဲ့တာပါ။ဒါဟာအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်က2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာယတိပြတ်မပြောနိုင်သေးတဲ့အကြောင်းပြောခဲ့ပြီးရက်ပိုင်းအကြာမှာပဲနိုင်ငံတော်သမရကသူ့ရဲ့မင်ကွန်မှာထည့်သွင်းပြောသွားခဲ့တာဖြစ်ပါတယ်။သမရရဲ့မင်ကွန်ပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေဘက်ကတုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
2014ခုနှစ်နိုင်ငံတော်အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သူ့ကိုအစီရင်ခံတင်ပြချက်လို့အမည်ပေးထားတဲ့ဒီကနေ့သမရမိန်ကွန်းထဲမှာ2015အထွေထွေရွေးကောက်ပွဲကြီးကိုဒီနေ့ထဲမှာကျင်းပမယ်လို့ပြောဆိုသွားတာပါဒီရွေးကောက်ပွဲမှာနိုင်ငံအင်အားစုတွေအားလုံးပါဝင်ဖို့အရေးကြီးတယ်လို့လည်းသမရဦးသိန်းစိန်ကပြောပါတယ
်ဒီနှစ်အတွင်းမှာဒီမိုကရေစီပြည်မြေပြောင်းလဲရေးအတွက်အရေးပါဆုံးအဆင့်တစ်ဆင့်ဖြစ်တဲ့2015အထွေထွေရွေးကောက်ပွဲများကျင်းပပြုလုပ်မှာဖြစ်ပါတယ်လွတ်လပ်ရေးရပြီးကာလနောက်ပိုင်းကျွန်တော်နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုပြန်ပြောင်းကြည့်ရှုတဲ့အခါကျင်းပခဲ့တဲ့ရွေးကောက်ပွဲတိုင်းမှာဆန့်ကျင်မှုမပါဝင်မှုကိုအများကြီးကြုံတွေ့ခဲ့ရအပြင်နိုင်ငံရေးအင်အားစုအလုံးပါဝင်နိုင်တဲ့အခြေအနေမျိုးဖန်တီးနိုင်ခြင်းမရှိတာကိုတွေ့ရမှာဖြစ်ပါတယ်နိုင်ငံရေးအင်အားစုများအနေနဲ့ရွေးကောက်ပွဲနီးလမ်းတိုင်းမှာနိုင်ငံရေးကိုရှာဖွေပြီးမှန်ကန်တဲ့နိုင်ငံရေးရွေးချယ်မှုတွေပြုလုပ်ဖို့ကြိုးပမ်းနေတဲ့အခြေအနေများကြောင့်လည်း2015ဟာနိုင်ငံရေးရထူးခြားမှုရှိမဲ့နှစ်ဖြစ်ပါတယ်
။ဒီဇင်ဘာလ30ရက်နေ့တုန်းကကျင်းပခဲ့တဲ့အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသူမအနေနဲ့2015ရွေးကောက်ပွဲဝင်မယ်ဝင်ဘူးဆိုတာကိုရည်ရည်ပြတ်မပြောဆိုနိုင်သေးဘူးလို့ပြောဆိုပြီးရပိုင်းအတွင်းမှာပဲတမရဦးသိန်းစင်ကသူ့ရဲ့မိန့်ခွန်းထဲမှာနိုင်ငံရေးအင်အားစုတွေအားလုံးရွေးကောက်ပွဲနိုင်ငံရေးကိုကြီးကပ်ဖို့တိုက်တွန်းလာတာလည်းဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အတိုက်ခံအင်အားစုတွေကို2015ရွေးကောက်ပွဲမှာပါဝင်စေချင်တယ်ဆိုရင်အခုတည်းကရွေးကောက်ပွဲမတိုင်ခင်တန့်ရှင်းပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတရက်ဖြစ်အောင်ပုံဖော်ပေးဖို့လိုတယ်လို့လည်း NLD ပြောခွင့်ရှိသူဦးဝင်းမြင့်က VOA ကိုပြောပါတယ်
။တန့်ရှင်းမျှတတဲ့ရွေးကောက်ပွဲဆိုတာကဟောလာဥမာပြဟိုရွေးကောက်ပွဲတက်နေရွေးကောက်ပွဲကျင်းပတဲ့နေ့ကျမှတန့်ရှင်းမျှတာကိုမလိုဘူးလေ။ရွေးကောက်ပွဲမတိုင်ခင်အချင်းချင်းနေရောရွေးကောက်ပွဲနေရောရွေးကောက်ပွဲပြီးတဲ့အခါမှာအငင်းပွားမှုတွေဖြစ်တဲ့အခါမှာရွေးကောက်ပွဲခေါ်ရုံးအောင်ပဲစသဖြင့်ပေါ့တန့်ရှင်းမျှတာဖို့တော့လိုတယ်လေ။ဥမာစပါတဦးတယောက်ကဟောလာတစ်ပွဲတစ်ပါတီကိုတော့ဟောလာစီကံကလနာတွေနဲ့ကန့်နတ်ချုပ်ရဲတမ်းမြင့်ပိတ်တင်ထားပြီးတော့အကျန်တဲ့ဟလာဟိုအဲ့ဒီအချိန်ကနေကကျန်တဲ့တူတယောက်တစ်ဖွဲ့တစ်ပါတီကိုနဲ့ပဲညီရဲဆိုပြီးတော့
ကျမလည်းဆိုလို့ရှိရင်အစတည်းကဒါနန်ရှင်းမြတ်တဲ့ယူကောက်ဝဲလို့ပြောလို့မရနိုင်ဘူး။တမရဟုတ်တဲ့စင်ကဒီကနေ့တွေ့ရမင်းကွန်တဲမှာတရောင်းစံငါးခုနဲ့တဲမှာပြမနိုင်ငံရဲ့ဖြစ်စဉ်နဲ့ညဉ့်ရဲ့ဖြစ်စဉ်တွေကိုအခြေပြုတဲ့မြို့သားပြန်လည်စည်းလုံးညီညွတ်ရေးဖက်ဒရယ်စနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတစ်ပေါ်ဝါဖို့တရောင်းစံငါးမှာပေါ်ဆောင်ရမယ်လို့ပြောဆိုသွားပါတယ ponaim le sura garo, song jia me look chin democracy party ye ogra, tara du jaga pyware.
Samaji to Danikan Charama, you're the gas or the chusuware. Hello, look down, I will let you have a little in the lake. Daria, for Pito Luto and Nero da, the Pio Jaja or the Pio Jaja solution. You listen to 2 months in our Pito Luto. You listen to 2 months in our Tarme, the Kushinaga, era the Pio Luto or Hijidabo.
သမ္မတဦးသိန်းစင်ကသူ့ရဲ့မိန်ကွန်းတဲမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုတွေပညာရေးနဲ့ကျန်းမာရေးကဏ္ဍတိုးတက်လာတာတွေရှိခဲ့တယ်လို့ကင်းကနဲ့ချက်လက်တွေနဲ့ညွှန်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့တိုက်ခိုက်ကောင်းဆောင်ဒေါက်ဆန်းစုကြည်ကတော့ဒီဇင်ဘာလ30ရက်နေ့ကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဦးသိန်းစင်ဆိုရဲ့လက်ထက်အုပ ဒါတော့တစ်ဆင့်ကဇန်နဝါရီလ၁ရက်နေ့မှာပြောခဲ့တဲ့မိန်ကုန်းထဲမှာလက်တလုံးပြည်တွင်းမှာအကြီးကျယ်ညှိပါးစရာဖြစ်နေတယ်လက်ပတော်တော်မြေရာပြဿနာကြောင့်လူတွေပြောဖြစ်ခဲ့တဲ့ကိစ္စကိုထပ်သွင်းပြောဆိုခဲ့ပါဦးဒီချက်နဲ့ပတ်သက်ပြီးတော့လည်းတိုက်ခိုက်အင်အားစုတို့တော်များများကဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ပြပြခဲ့တာပါရှင်အခုချင်းပြည်နယ်တွင်ရေအလုံလောက်ရအောင်ဆောင်ရွက်ပေးမှုအခြေအနေကိုပြောပြပေးပါဦးမယ်ချင်းပြည်နယ်ဟာခါမြို့မှာလာမယ့်2095ခုနှစ်မတ်လလောက်ကစပြီးရေအလုံလောက်ဖြန့်ဝေပေးနိုင်တော့မှာဖြစ်တယ်လို့ပြည်နယ်အစိုးရပိုင်းတာဝန်ရှိသူတွေကပြောပါတယ်ဟာခါမြို့မှာလမ်းတိုးချဲ့ဖောက်လို့နေတဲ့စီမံကိန်းကြောင့်ရေပိုက်လိုင်းတွေပျက်စီးကုန်ပြီး3လကြာအောင်တောက်ရေ သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ဟာကားမြို့မှာမြို့နယ်စီပင်တာယာရေးဦးစီးဌာနကနေရေးပေးဝေမှုရပ်ဆိုင်းထားတဲ့အတွက်ဒေသခံတွေအတွက်ရေရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေရပါတယ်။ဒီလိုရေရှားမှုပြဿနာကိုဖြေရှင်းဖို့အတွက်ပြည်နယ်အစိုးရကနေကြိုးပမ်းနေပြီးတော့2015ခုနှစ်မလကုန်လောက်မှာရေပေးဝေနိုင်မယ်လို့မျှော်လင့်ကြောင်းချင်းမြင့်နယ်ဝန်ကြီးပူပန်ထောင်းက VUA ကိုခုလိုပြောပါတယ်
။မြန်မာအလှကုမ္ပဏီကနေပြတော့မှာအခုအကောင့်ထဲပေါ်ဆောင်ရွက်နေတာဖြစ်ပါတယ်။ resource ကတော့ဟာခါမြောက်နေပြတော့မှာ6မိုင်လောက်ဝေးတဲ့ပြင်းမြင့်ဆိုတဲ့ချောင်းကနေပြတော့မှာအဲ့ဒီချောင်းကိုပိတ်ပြတော့မှာဆဲခတ်ပြတော့မှာအဲ့ဒီကနေအမြင့်ပြင်းစရဲအစနစ်နဲ့ဒီမြို့ပြကုန်းပေါ်ကိုရေလောင်ကန်ထားပြတော့မှာအဲ့ဒီကုန်းပေါ်ကိုကျွန်တော်တို့ရေပေးมาဖြစ်ပါတယ်။အဲ့မြို့ပြကုန်းပေါ်ကနေပြတော့မှာမြို့သေးကိုမြို့ဟာခါမြောက်တရက်ကွက်လုံးကိုဖြန့်ဝေပေးมาဖြစ်ပါတယ်။ရေလောင်ကန်နေကျပ်ကွက်အတီးတီးမှာထားပြတော့မှာအဲ့ကနေပြတော့မှာရေပြန့်ဝင်စနစ်ပေးมาဖြစ်ပါတယ်။ကျွန်တော်တို့ဟာခါမြောက်ရဲ့ရေရှားပါမှုရေမလုံလောက်မှုအနေအထားကိုကျွန်တော်တို့2015မလကုန်မှာတော့အကုန်လုံးဖြည့်ချင်းပေးနိုင်တယ်လို့ကျွန်တော်တို့ညွှန်ပန်းထားပါတယ်ခင်ဗျာ
။ချင်းမြင့်နယ်ဟာခါမြောက်ဟာရေရင်းမြစ်ရှိနေပေမဲ့လည်းရေပြန့်ဝင်မှုစနစ်အားနည်းနေလို့အခုလိုတောက်သုံးရေရှားပါမှုနဲ့ကြုံနေရတယ်လို့ချင်းမြင့်နယ်ဝန်ကြီးပူပန်ထောင်းကအခုလိုဆက်ပြောပါတယ
်။ကျွန်တော်ဟာခါမြို့ကဒါအမှန်ကတော့စနစ်ကကြရေပြန့်ဝင်မှုကနည်းနည်းအားနည်းလို့ပေါ့နော်။ရေ source တွေကတော့အများကြီးပါပဲ။အမှန်ကတော့ရေမရှားသင့်ဘူးပေါ့နော်။သူတို့ကတော့အမြင့်ပိုင်းကနေတဲ့ရက်ွက်တွေ၊ကိုယ်ရင်မူတည်ဆောင်လာမှာအင်းအားကြီးပါနေကြတဲ့ရက်ွက်နဲ့အဲ့ဒီအနည်းလားကရက်ွက်တွေကတော့နည်းနည်းရရှားနေတာပေါ့။အဆုံးတည်းလို့ညွှန်ပိုင်းလာရေချားနေတာပေါ့
လက်ရှိနေထားမှာတော့ဟာခါမြို့နယ်တွင်မှာလမ်းတိုးချက်ဖောက်လုပ်နေမှုကြောင့်ရေပိုက်တွေပျက်စီးသွားပြီးရေပြတ်လတ်မှု3လနီးပါးကျန်မြင့်နေပြီဖြစ်ပါတယ်ဒေသခံတွေအနေနဲ့ကတော့မြို့နယ်9မိုင်လောက်ဝေးတဲ့တိမြင့်ချောင်းမှာရေခတ်နေရတယ်လို့တောက်သုံးရေရရှိဖို့အတွက်အခက်အခဲဖြစ်နေတယ်လို့ဟာခါမြို့ကကိုစလိုင်းဟောကအခုလိုပြောပါတယ်
ဒီကမရှိဖြစ်လို့ရတယ်ဆိုတော့တချို့တွေကတော့ချောင်းကတော့ခက်ရတယ်တော့ခက်ရတယ်ဆိုတော့ဒူရီအားမြည်လေပူပြီးကုန်လာတယ်ကျမရဲ့အရာလေတချို့တွေကတော့နည်းနည်းဟိုပစ်နိုင်တယ်
မြို့နယ်စီပင်ဌာနကနေပေးဝေတဲ့ရေမရရှိတဲ့အတွက်ကြောင့်မြို့နယ်လူဦးရေ90ရာခိုင်နှုန်းခန့်ဟာတောက်သုံးရေအခက်ခဲနဲ့ရင်ဆိုင်နေရပြီးရေတဘုံကို200ကျပ်ပုဂ္ဂလိကရေရင်တဲ့တစည်းကို12000ကျပ်နှုန်းနဲ့ဝယ်ယူသုံးစွဲနေရတယ်လို့လဲကိုစလိုင်းဟောကပြောပါတယ်မြို့နယ်စီပင်တာယာရေးဖွဲ့အနေနဲ့လည်းလာမယ့်ဇန်နဝါရီလလယ်လောက်မှာရေပိုက်တွေပြန်လည်ပြုပြင်ပြီးရေဖြန့်ဝေသွားမယ်လို့ပြောဆိုပေမဲ့လည်းရေလုံလောက်စွာရရှိခြင်းမရှိဘူးလို့လဲကိုစလိုင်းဟောကပြောပါတယ်ဟ ဟာခမြို့ဟာပြည်တော်ရာဈေးဟောင်းဈေးတက်စတဲ့ရက်ွက်ကြီး၆ခုရှိပြီးတော့အင်ချေ၃000ကျော်ရှိပြီးလူရေ၁၅000ကျော်အခြေချနေထိုင်နေပါတယ်။ ဟာခမြို့ရေလုံလောက်စွာရရှိဖို့ချင်းပြည်နယ်အစိုးရအနေနဲ့ကျိုးပန်းလှုပ်ဆောင်နေပြီးမန္တလေးကုန်းလောက်မှာရေလုံလောက်စွာဖြန့်ဝေနိုင်မယ်လို့ချင်းပြည်နယ်ဝန်ကြီးပူပန်ထောင်းကပြောပါတယ်။ဒီရေပေးဝေရေစီမံကိန်းအတွက်လိုအပ်တဲ့ဘတ်ဂျက်ကိုနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ကနေချင်းပြည်နယ်ကိုရောက်ရှိတုန်းကချပေးတာဖြစ်ပြီးတော့မြန်မာကျပ်ငွေတန်ပေါင်း၉000လောက်ရှိမယ်လို့လည်းချင်းပြည်နယ
ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရင်တော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
ရရှိမြခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမလို့နိုင်ငံရေးအရရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မလို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့ဒဲရဲ့မပါဝင်နိုင်လို့ရှင်လဲစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ့်တို့ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
တရရလေလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနေ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေ။ VOA American တန်ရဲ့ကြာသပတေးနေ့ညနေဘက်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတခါထုတ်လွှင့်ပေးဖို့ရည်ချယ်ထားတာကတော့ VOA သောတာရှင်တေချစ်ပိသက်တွေအတွက်နှစ်တကူသေလက်ဆောင်တစ်ပုဒ်ပါ။အဲပါအဖွဲ့ရဲ့ Happy New Year ဆိုတဲ့တေးသချင်းနဲ့အတူ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေကြောင်း VOA မိသားစုကလည်းဆုမွန်ကောင်းတောင်းပေးပါရရှင်Yesterday, now's the time for us to say Happy New Year, Happy New Year We might as well ီတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးအတွက်စိတ်လက်ကြည်လင်ချမ်းမြေစွာနဲ့2015ကိုကျော်လွန်ကုန်ဖြတ်နိုင်မှုဖို့ခွန်အားပြည့်ရှိကြပါစေကြောင်းဖူယိုမိသားစုကစုမုံကောင်းတောင်းပါတယ်ရှင်။အခုနားဆင်နေကြတဲ့ကြာသာပတေးနေ့ညနေဘက်ဖူယိုအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ဖူယိုနေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။ line 2 meter 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ခုညနေပိုင်းစီစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းကျဉ်ချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါအောင်မရှင
်2015နှစ်သစ်စီကိုကူးပြောင်းတဲ့မင်းညာရငါတော့အမေရိကန်တို့ဟာနယူးယောက်မြို့တော် Times Square မှာအစဉ်အလာအတိုင်းနှစ်သစ်ကူပွဲတော်တွေကျင်းပပြီး2015နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်အမေရိကန်ပြည်တော်စုတွင်ကစံတော်ချိန်မတူကြတဲ့မြို့တွေမှာလည်းနှစ်သစ်ကူပွဲတော်တွေကိုကျင်းပခဲ့ကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့အမေရိကန်ပြည်တော်စုထက်နိုင်ပိုင်းဆော့ပြီးတော့နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်ရှင်တရုတ်နိုင်ငံရှန်ဟိုင်းမြို့မှာနှစ်သစ်ကူကြိုဆိုတဲ့ပွဲအတွင်းလူအုပ်ပြီးမိတဲ့အတွက်လူပေါင်း35ယောက်တေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။မျက်မြင်တွေ့သူတွေရဲ့အဆိုအရအဆောင်အုပ်တစ်ခုရဲ့3လပြင်းပေါက်ကနေလူတစ်ယောက်ကကျဲချလိုက်တဲ့ငွေဆက်ကူအတုတွေကိုလိုက်လံကောက်ယူရင်းလူအုပ်ပြီးမိတာလို့ပြောပါတယ်။ဒီမတော်တဆမှုကရှန်ဟိုင်းမြို့လယ်ကကြော်ကြားလာတဲ့ခြံကြီးရင်ပင်ကမ်းနားမှာဒေသစံတော်ချိန်ညတကောင်ချိန်မတိုင်ခင်အတွင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ဂျာဗာပင်လယ်အတွင်းဖြစ်ကျခဲ့တဲ့အဲအီရှာလေရင်ရှာဖွေရေးလုပ်ငန်းတွေဟာရာသီဥတုဆိုးဝါးမှုကြောင့်ထပ်ပြီးတော့နှောင့်နှေးနေတာမို့လေရင်ပြည့်ရှိတဲ့နေရာကိုတွေ့ဖို့အနည်းဆုံးသတင်းတစ်ပတ်လောက်အချိန်ယူရမယ်လို့အင်ဒိုနီးရှားအရာရှိတို့ကသတိပေးပြောဆိုထားပါတယ်။ဒီကနေ့ဂျာတာပရင်းနဲ့မနက်ပိုင်းမှာတော့ရာသီဥတုကြည်လင်ခဲ့တာကြောင့်ရှာဖွေရေးကိုတိုးမြှင့်လုပ်နိုင်မယ်လို့အာနာပိုင်းတို့မျှော်လင့်ခဲ့ကြပေမဲ့နေ့လယ်ပိုင်းမှာပဲရာသီဥတုကပြန်ပြီးတော့ဆိုးဝါးသွားတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်းကသူ့နိုင်ငံရဲ့ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့တွေ့ဆုံဆွေးနွေးရေးပူးပေါင်းဆောင်ရွက်ရေးအတွက်သူ့ဘက်ကလမ်းဖွင့်ပေးထားတယ်လို့ပြောဆိုလိုက်ပါတယ်ရှင
်။နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin The Waits ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ဖူယိုကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာနှစ်သစ်ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.